ကာဇာကမ်းမြောင်ဒေသမှာဒီပါလက်စတိုင်းပြည်သူတွေကိုအစ္စရေးကလူမျိုးတုံးတတ်ဖြတ်နေတယ်လို့ဆိုပြီးတော့တောင်အာဖရိကနိုင်ငံက ICJ နိုင်ငံကတရားရုံးမှာတရားစွဲတဲ့အမှုအတွက်အစ္စရေးနိုင်ငံကဒီကနေ့ခုခံခြေပါပါတယ် Genocide လူမျိုးတုံးတတ်ဖြတ်မှုဆိုတဲ့အသုံးနှုန်းကိုအသုံးချနေကြတယ်လို့အစ္စရေးအစိုးရရဲ့တရားရေးဆိုင်ရာအတိုင်ပင်ခံ Tel Bagger ကပြောကြားပြီးတော့ဆက်ဆွဲမှုတွေကိုပြင်းပြင်းထန်ထန်ပယ်ချခဲ့ပါတယ်Netherlands နိုင်ငံ The Hague မြို့က ICJ တရားရုံးမှာဒီအမှုကိုဇန်နဝါရီလ17ရက်ကနေဒီကနေ့12ရက်နေ့အထိ2ရက်ကြာနာပွဲလုပ်တာဖြစ်ပါတယ်။မနေ့တော့ကတော့တရားစွဲတဲ့တောင်အာဖရိကနိုင်ငံဘက်ကဂါဇာမှာအစ္စရေးစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုတဲ့အထောက်အထားတွေကိုတရားရုံးတော်ကိုတင်ပြလျှောက်ထားခဲ့ပါတယ်။ပါလက်စတိုင်းပြည်သူတွေအပေါ်အစ္စရေးအစိုးရကိုယ်တိုင်ကလူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်လို့ဆိုတဲ့တောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကိုလုံးဝမှားယွင်းဆွဆွဲတာဖြစ်တယ်လို့အစ္စရေးဘက်ကဒီကနေ့ခြေပပြောကြားသွားပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးစစ်ဆင်နေမှုကိုချက်ချင်းရပ်ဖို့အပါအဝင်ကနဦးအရေးပေါ်ဆုံးဖြတ်ချက်တွေချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံကတရားရုံးကိုတောင်းဆိုထားပါတယ်ရှင်။